မင်္ဂလာပါသောရရှင်များရှင်ကျမအသင်ကြီးထိုက်ပါအမေရိကန်သမ္မတဒိုနယ်ထရန့်ဟာကိုဗစ် -19 ရောဂါဖြစ်စေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံစားရပါတယ်တကယ်လို့သမ္မတတာဝန်မထမ်းဆောင်နိုင်ရင်သူ့နေရာမှာဘယ်သူကတာဝန်ယူရမလဲတကယ်လို့ဒုတိယသမ္မတရောအဲ့လိုဖြစ်ခဲ့ရင်နောက်ဘယ်သူတွေတာဝန်ယူနိုင်ပါသလဲဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်25မှာဗားရီပြဋ္ဌာန်းထားပါသလဲဒါနဲ့ပတ်သက်ပြီး VOA မြန်မာပိုင်းစီစဉ်ရေးအေဒီတာဦးကျော်စံတာကိုမေးမြန်းမှာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါအင်ကယ်ဦးကျော်စံတာမင်္ဂလာပါရှင်
။မင်္ဂလာပါမသိဘူး
။ဟုတ်ကဲ့အင်ကယ်အဲ့တော့ဒီအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံပြင်ဆင်ချက်25ဆိုတာကိုအကျဉ်းချုပ်ပြီးတော့ရှင်းပြပေးပါရှင်အင်ကယ်။အကျဉ
်းချုပ်ပြောရင်တော့ဆိုတော့မသိဘူးပြောတဲ့အတိုင်းပဲအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတဒါမှမဟုတ်ရင်သူပြင်းရင်အဆင့်မြင့်ဆုံးဖြစ်တဲ့ဒုတိယသမ္မတတို့တယောက်ယောက်ကွယ်လွန်တာဖြစ်စေရာထူးရထုတ်ပဲခံရတာနှုတ်ထွက်တာဒါမှမဟုတ်တာဝန်ထမ်းဆောင်နိုင်ခြင်းမရှိတဲ့အခြေအနေတွေဖြစ်လာတဲ့အခါမှာသူတို့ကိုဘယ်သူနဲ့အစားထိုးရမလဲအဲ့လိုအစားထိုးဖို့အတွက်ဘယ်ပုံပန်နည်းလုပ်ဆောင်ရမလဲဆိုတာကိုပြဋ္ဌာန်းထားတာဟာဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အမှတ်25ပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုတော့ဒီအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အမှတ်25ကိုဘယ်ချိန်ကပြဋ္ဌာန်းပြီးတော့စတင်အသုံးပြုခဲ့ပါသလဲရှင်
ဒီမတိုင်ခင်ကတော့အမေရိကန်မှာသမ္မတဒုတိယတာဝန်မထမ်းဆောင်နိုင်တဲ့အခြေအနေရှိတဲ့အခါဒုတိယသမ္မတကပုံမှန်အဖြစ်တာဝန်ယူလာလေးရှိပါတယ်။ဒါပေမဲ့1963မှာထိုစဉ်ကသမ္မတဂျွန်နက်ကနေဒီလုတ်တန်ခံရတော့သူလုတ်တန်ခံပြီးတဲ့နှစ်နာရီအတွင်းမှာပဲဒုတိယသမ္မတလန်ဒန်ဂျွန်ဆန်ဟာလင်းဘော်မှာသမ္မတအဖြစ်ကျင်းပစာချင်းဆိုပါတယ်။အဲ့လိုအပူတပြင်းလုတ်ခရရတာဟာလည်းပဲဒုတိယသမ္မတလည်းပဲလုတ်တန်ခံတဲ့အထက်မှာတရားရရဲ့ဆိုတဲ့သတင်းတွေထွက်လာတဲ့အတွက်လုခရရလို့နောက်ပိုင်းမှာဖြစ်ရှင်းချက်တွေထွက်ပါတယ်။ဆိုဒီကိစ္စနဲ့ပတ်သက်ပြီးအဲသမ္မတဖြစ်လာတဲ့လွန်ဒန်ဂျွန်ဆန်လက်ထက်မှာပဲ1965မှာအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရလုံးကအမတ်သုံးပုံနှစ်ပုံကျော်ကအတည်ပြုတယ်။1969မှာပြည်နယ်ပေါင်းအလုံးရဲ့သုံးပုံနှစ်ပုံကျော်ကအတည်ပြုတဲ့အတွက်ကြောင့်ဒီပြင်ဆင်ချက်အမှတ်25ဆိုတာတည်ဝင်အတည်ဖြစ်လာခဲ့ပါတယ်။ပထမဆုံးတော့တင်သွင်းလာတော့1969မှာသူစဉ်ကသမ္မတရစ်ချတ်နစ်ဆန်ဝါတာဂိတ်အဆုတ်တော်ပုံနဲ့ရာထူးကလွတ်ထွက်ရတော့သူ့ရဲ့လက်အောက်ကဒုတိယသမ္မတဖြစ်တဲ့ဂျယ်ရယ်ဖော့ဒ်ကိုဒီပင်စင်ရဲ့နှစ်ဆယ်နာကိုပူကပြီးတော့အနာကွဲပြောင်းပေးခဲ့တာဖြစ်ပါတယ
်အခုလောလောဆယ်မှာတော့သမ္မတဒေါ်နယ်ထရန့်ဟာကျန်းမာရေးကောင်းနေတယ်လို့သူ့ဆရာဝန်တွေကပြောထားပါတယ်အဲ့တော့လိုအပ်လာရင်တော့ဒုတိယသမ္မတကိုဒါလွှဲပြောင်းပေးရမယ်ဆိုရင်ရောပင်စင်ချက်25ရဲ့လှုပ်ထုံးလုံနည်းတွေကဘယ်လိုရှိပါသလဲရှင်အကဲ
ဟုတ်ကဲ့ဒီနေရာမှာ25မှာပြင်ဆင်ချက်25မှာပြဋ္ဌာန်းထားတာကတော့သမ္မတကအထက်လွှတ်တော်အကြီးအကဲနဲ့အောက်လွှတ်တော်အကြီးအကဲတို့စီကိုစာရေးအကြောင်းကြားမှာဖြစ်ပါတယ်အဓိကကတော့အထက်လွှတ်တော်အကြီးအကဲဆိုတဲ့နေရာမှာဒေါ်လာဆယ်အထက်လွှတ်တော်အကြီးအကဲဟာဒုတိယသမ္မတမိုက်ပင်းစ်ကိုတိုင်ဖြစ်နေတယ်ဒါပေမဲ့သူ့ကိုအနာလွှဲရမယ့်ကိစ္စဆိုတော့သူ့စီကိုမရေးရပါဘူးသူမရှိတဲ့အခါအထက်လွှတ်တော်ဥက္ကဋ္ဌအဖြစ်ယာယီတာဝန်ထမ်းဆောင်မဲ့ဒေါ်လာဆယ်ကတော့ Republican Senator ပေါ့လေအဲ့ Chuck Grassley ကိုလွှဲပေးရမှာဖြစ်ပါတယ်အင်္ဂလိပ်လူကတော့သူ့ကို President Pro Tempore လို့ခေါ်ရတယ် Pro Tempore ဆိုတော့ Latin စကား for the time being ပေါ့လေယာယီလို့အဓိပ္ပာယ်ရပါတယ်ဆိုတော့ထက်လွတ်တော်ရဲ့ဥက္ကဋ္ဌမရှိစီမှာယာယီတာဝန်ထမ်းဆောင်ရမယ်ထက်လွတ်တော်ဥက္ကဋ္ဌသူနဲ့အလွတ်တော်ဥက္ကဋ္ဌရုပ်စီကိုစာရေးပြီးတော့အကြောင်းကြားမှာဖြစ်ပါတယ်အဲ့ပြီးတော့မှအနာလွှဲမှာဖြစ်ပါတယ
်ဟုတ်ကဲ့တခုဆက်ပြီးတော့မေးချင်ပါတယ်အင်ကဲအဲ့ဒါကတော့ဒီသမရယောဒုတိယသမရယောတာဝန်မထမ်းဆောင်နိုင်ဘူးဆိုရင်ကောဘယ်သူကဆက်ခံရမလဲရှင်
တော်ဝင်ဆက်ခံနိုင်တဲ့လူအစင်းစမအင်လိုင်းသတ်မှတ်ထားတာကတော့သမ္မတမရှိရင်ဒုတိယသမ္မတဒုတိယမရှိရင်အောက်လွှတ်တော်ဥက္ကဋ္ဌလောလောဆယ်မှာနန်စီပလိုစီဖြစ်ပါတယ်အလွှတ်တော်ဥက္ကဋ္ဌလည်းမရှိဘူးဆိုရင်တော့အထက်လွှတ်တော်ရဲ့ယာယီဥက္ကဋ္ဌဆိုသောကပြောခဲ့တဲ့ President Pro Tempore ဖြစ်တဲ့ Chuck Grassley ကိုဆွဲပြရမှာဖြစ်ပါတယ်သူလည်းမထမ်းဆောင်နိုင်ဘူးဆိုရင်တော့နိုင်ငံခြားရေးဝန်ကြီးအခုလောလောဆယ်မှာတော့ Mike Pompeo ဖြစ်ပါတယ်အဲ့ဒီလေယောက်ဟာဒါသမ္မတပြည်ရင်ယာရုတာဝန်ဆက်လက်ထမ်းဆောင်နိုင်တဲ့အစဉ်စဉ်တန်စီနေရရာဒူရဖြစ်ပါခင်ဗျာအမေရိကန်ဖွဲ့စည်းပုံဥပဒေအရ
ဟုတ်ကဲ့ပါရှင်အင်ကယ်ဦးကျော်စံသားကျေးဇူးတင်ပါတယ်ရှင်အင်ကယ်